ခုကိုဆိုင်ထွန်းအောင်လင်ရောက်နေတဲ့နေရာကိုအရင်ဦးဆုံးပြောပြပါဘာတွေတွေ့ရလဲဘာတွေဖြစ်နေကြလဲ
ဟုတ်ကဲ့ခင်ဗျာဒီမှာရဟန်းတန်ဃာတော်တွေပါဝင်ပေါ့လေသူတို့နေရာကျော်ကဒီလက်ဘရော့မှာရှင်းနေစီမကေးအိမ်မှာတန်ဃာတော်တွေကြာမတ်ဖြိုဝဲခံရတာနဲ့ပတ်သက်ပြီးအားလုံးဆန္ဒပြုလို့နေကြတယ်ခင်ဗျာ
တွေ့ရတဲ့အခြေအနေမြင်ရတဲ့ဟာတွေကိုအရင်ဦးဆုံးရှင်းပြပါဦ
းရဟန်းတန်ဃာတော်တွေပါဝင်ဒီစာရဖို့တို့တူနေရာပေါ့လေဒီမြေဒီကုန်းကနေညနေ၄နာရီလောက်မှာစတဲ့စုဝေးတယ်ခင်ဗျာဒီဘာကလည်းလမ်းသာလျှောက်လာတယ်ပေါ့နော်ဘာကလည်းလမ်းနေပါတစ်ဆယ်ဒီဘက်အောက်ချင်းနဲ့လမ်းသာလျှောက်လာတယ်အခုကတော့လက်ရှိကတော့တက်တော်လမ်းကိုတည်းဝင်နေပြီခင်ဗျာအလုံးမျိုးနယ်ပေါ့လေအာနာပိုင်းက20တားဆီးတာရှိပါလေခင်
ဗျာအာနာပိုင်းနေကတားဆီးတယ်ဆိုတာကဘယ်လိုပြောပြီးတားဆီးတယ်လဲဘာတွေဖြစ်ကြလဲ
ဟုတ်ကဲ့ခင်ဗျာဒီပေါ့လေဆက်လက်မချီတက်ဖို့တားဆီးတယ်ဗျာအခုနောက်တော့ကြားသေးရတဲ့ဒရင်တွေရပါလေကလေးဆေးရုံရဲ့အနီးနားမှာရှိတဲ့တရုတ်တန်ရုံနားမှာလုံတိုင်းရတရာကျော်လောက်ကအားအပြည့်ဆုံးတဲ့စောင့်နိုင်နေကြတယ်လို့သိရပါတယ်ခင်ဗျာ
အခုဆန္ဒပြနေတဲ့သူတွေကဘာတွေကြွေးကြော်ကြသလဲနောက်ဘာတွေကင်ထားတာတွေ့တယ်လဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာသူတို့ကဒီလက်ပေါင်းတော့ချင်းလေးစီမံကိန်းပါပေါ့လေဒီစာရတ္တတော်တွေကိုဒီထမပြုတ်ဝင်ကားလာတယ်ပတ်သက်ပြီးအဲ့ဒါတွေကိုရပ်တမေးဖို့ဒီတန်လေတောင်းမှမို့အစားရှိတဲ့ဆောင်မတွေကိုကင်ဆောင်ထားကြတာတွေ့ရတယ်ခင်ဗျာ
ဆိုတော့ဘယ်အဖွဲ့အစည်းတွေကနေဥဆောင်ကျင်းပတာလို့ကြားလဲခင်ဗျာ
အဖွဲ့အစည်းကတော့ဆောင်ပါလားခင်ဗျာဒီမှာအားသူကိုဆောင်တွေ့ရတယ်ခင်ဗျာကျောင်းသားလူငယ်တွေပါဝင်ပေါ့လေ generation web တို့ပါတော့အဖွဲ့ကခေါင်းဆောင်တွေလည်းတွေ့ရတယ်ခင်ဗျာအဖွဲ့အစည်းတစ်ခုကတော့ဥဆောင်ကျင်းပတာလို့မဟုတ်ဘူးခင်ဗျာဟုတ်ကဲ့ခင်ဗျာအခုဒီဆန္ဒပြပြည်သူတွေတော့ပါလုံခြုံရေးကလည်းဆက်မကွာလိုက်ပါလာတာတွေ့ရခင်ဗျာအခုကျွန်တော်မြင်နေရတဲ့မြင်ကွင်းက
ဘလို့တွေ့ရတယ်လေအဲ့ဒီလုံချုံရေးအင်အားတွေတွေ့ရတာကိုပြောပြပါအောင
်ဟုတ်လုံချုံရေးကလက်ရှိနေတာပါတော့လက်ရှိနေတာပါတော့နောက်ပိုင်းလိုက်လာတယ်ခင်ဗျာရှင်းပါတော့ပိုက်တာကမြင်ရတယ်ခင်ဗျာအခုတွေ့ရတဲ့နေသားပေါ့လေတားဆီးတာမဟုတ်ဗျာဆက်လက်ရှိတာပါခင်ဗျာနောက်ပိုင်းလုံတိုင်းနဲ့လိုက်လာတယ်ဗျာ
ကျွန်တော်မိုးသေးပါ generation wave ကပါ
ဟုတ်ကဲ့ကိုမိုးသေးခင်ဗျာဒီကနေ့ဆန္ဒပြရတဲ့ရည်ရွယ်ချက်ကိုအရင်ဦးဆုံးတို့ပြောပြပေးပါအောင်
ဟုတ်ကဲ့ကျွန်တော်တို့ lockdown တောင်မှာညဉ့်ညံ့တော့ဆန္ဒထုတ်ပေါ်နေတဲ့တန်ကားတော်တွေကိုအစိုးရကနေပြီးတော့ရရဆက်ဆက်နဲ့မိလောင်ပုံတွေတုံးပြီးတော့ဖြုတ်ခွင်းခဲ့ပါတယ်ဒါကဒီမိုကရေစီအစဉ်ကူးပြောင်းရေးကိုသွားနေတဲ့အချိန်မှာပြည်သူတွေကအေးဆန္ဒရင်းရင်းချမ်းချမ်းလိုက်ပါနေတာကိုပြည်သူကိုစိန်ခေါ်တဲ့သဘောစော်ကားတယ်လို့စော်ကားတဲ့သဘောရောက်နေပါတယ်ဒါကြောင့်မလို့ဒီဟာကိုကျွန်တော်တို့ကန့်ကွက်တဲ့အကြောင်းဆန္ဒပြတာဖြစ်ပါတယ်နောက်တစ်ခုကဒီအစိုးရအနေနဲ့အခုဖြစ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့မှတာဝန်ယူဖို့ကျွန်တော်တို့တောင်းဆိုပါတယ်ဆိုတော့စုံစမ်းစစ်ဆေးရေးကော်မတီကော်မရှင်ပြည့်ဖွဲ့ပြီးပေးဖို့နောက်ပြီးတော့ဒီအဲ့ကော်မရှင်ကနေပြီးဒီတာဝန်ရှိတဲ့ပုဂ္ဂိုလ်ကိုပေါ့ဒီအကြမ်းဖက်မှုနဲ့ပတ်သက်လို့တာဝန်ရှိတဲ့ပုဂ္ဂိုလ်ကိုထုတ်ပြီးတော့အရေးယူပေးဖို့ကျွန်တော်တို့တောင်းဆိုထားပါတယ
်ဆိုတော့ကျွန်တော်တို့သိရကွန်မိုသေးတဲ့ဟာအခုလမ်းလျှောက်ပြီးခြိတက်နေကြတာတရုတ်တာဝန်ရှိလို့သိရပါတယ်ဆိုတော့အဲ့ဒီရှိမှာဘာတွေတောင်းဆိုကြမလဲဘာတွေမျိုးဆက်လုပ်ကြမလဲခင်ဗျ
အဲ့ဒီရှိကိုတော့လောလောဆယ်မရောက်သေးပါဘူးအဲ့ဒီနားမှာတော့ရောက်နေဒါပေမဲ့ကျွန်တော်တို့အစီအစဉ်ပြီးကြ